ယောဂကုသမှုနှစ်လလောက်ကြာဆင်းသွားခဲ့ပြီးမှအခုနောက်တစ်ခါကုသမှုပြန်များလာနေတဲ့အကြောင်းနဲ့စီကံကန့်သက်ချက်တွေစက်မထားရင်ကုသမှုလှိုင်းတဲ့တစ်ခုဖြစ်လာနိုင်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့
WHO ရဲ့ဥရောပဆိုင်ရာဒါရိုက်တာဟန်စ်ကလူဂါကပြောခဲ့တာပါ။အိန္ဒိယနိုင်ငံမှာပထမဆုံးဒယ်တာကိုရိုနာပိုးမျိုးကွက်သစ်ကူးစက်မှုတွေတိုးလာခဲ့ပြီးတဲ့နောက်ဥရောပဘက်ကအလင်းမြန်ကူးလာတာနဲ့ပတ်သက်လို့ဗြိတိန်မှာပထမဆုံးကူးစက်ခဲ့တာကိုရည်ညွှန်းပြောသွားတာဖြစ်ပါတယ်။
အောက်ကလာမှာဗဟုအာရှဒေသအတော်များများအပါအဝင်WHOအဖွဲ့ဝင်ဥရောပသမဂ္ဂ52နိုင်ငံနဲ့သူတို့ရဲ့ပိုင်နဲ့နယ်မြေတွေမှာဒယ်တာဗီဇမျိုးကွဲသစ်ကူးစက်မှုများလာနိုင်တဲ့အကြောင်းကိုလည်းမစ္စတာကလူဂါကပြောပါတယ်။ကာကွယ်ဆေးတွေဟာဒယ်တာဗီဇပြောင်းကိုရိုနာဗိုင်းရပ်စ်ကိုကာကွယ်ပေးနိုင်ပေမဲ့လည်းဘေးကင်းတဲ့အဆင့်အကာအကွယ်ရဖို့အတွက်ကာကွယ်ဆေးနှလုံးအပြည့်ထိုးပြီးဖို့လိုပါတ
ူ24ရာခိုင်နှုန်းပဲရှိသေးပြီးလူကြီးပိုင်းရဲ့ထက်ဝက်နဲ့ကျန်းမာရေးလုပ်သား40ရာခိုင်နှုန်းတို့ဟာအခုထိကာကွယ်ဆေးမရကြသေးတဲ့အကြောင်းကိုလည်းမစ္စတာကလူဂါကပြောပါတယ်။အရွယ်ရောက်သူအလုံးရဲ့80ရာခိုင်နှုန်းကာကွယ်ဆေးထိုးထားဖို့အကြံပြုတိုက်တွန်းထားတာမို့လို့ဒီအခြေအနေဟာလက်ခံနိုင်စရာမရှိဘူးလို့လည်းသူကပြောပါတယ်ရှင်။